အမေရိကန်ပြည်အောင်စုမှာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအချက်အလက်တွေကိုတရုတ်အစိုးရထောက်လှမ်းရေးစီကိုလွှင့်ထုတ်ပေးခဲ့မှုနဲ့အမေရိကန်ထောက်လှမ်းရေး CIA ရာရှိဟောင်းတူကိုထောင်220ချလိုက်ပါတယ်။အသက်62နှစ်အရွယ်ကေဗင်ပက်ထရစ်မလော်ရီကိုတောက်ချာနေကပဲအခုလိုမျိုးပြစ်ဒဏ်ချလိုက်တာပါ။အခုအမှုဟာအမေရိကန်ထောက်လှမ်းရေးအရာရှိဟောင်းတွေကိုပြစ်မှတ်ထားပြီးတော့တိုင်းပြည်နယ်လုံဖော်ကင်ဘက်ကိုတစ္ဆာဖောက်မိအောင်လို့တရုတ်လုံနေတဲ့လမ်းကြောင်းတွေကဖြစ်ရတဲ့ခုပဲဖြစ်တယ်လို့လက်ထောက်ရှေ့နေကျဂျွန်ဒီမက်စ်ကပြောပါရင်ဗာဂျီးနီးယားပြည်နယ်လီးဆိုက်မြို့ကဖက်ဒက်စာတိုက်တစ်ခုမှာမစ္စတာမလော်ရီကထိတ်တန့်လှုပ်ဝဲဆာရွက်စာတမ်းတွေကိုကွန်ပျူတာမှတ်ဉာဏ်ကပြားလေးတွေကိုကူးထည့်နေတာမှတ်တမ်းယူထားတဲ့ဆိုင်လုံးလုံးရေးဗီဒီယိုကိုလည်းသူ့အမှုကိုကြားနာတဲ့တရားခွင်မှာတက်တည်ဖြစ်နေတင်သွင်းခဲ့ပါတယ်။မစ္စတာမလော်ရီကသူ့ဖွဲ့ထားတဲ့ကွန်ပျူတာမှတ်ဉာဏ်ကပ်လေးကိုရှာကြည့်ဖို့သူ့ရဲ့မိသားစုကိုမှားနေတာကိုလည်းတရားခွင်မှာဖွင့်ပြခဲ့ပါတယ်။ထောက်လှမ်းရေးအရာရှိဟောင်းမစ္စတာမလော်ရီဟာသူ့ရဲ့အလုပ်မှာအစ်စ်မြင့်လှုပ်ဝဲကိစ္စရပ်တွေအထိတည်ခွင့်ရတဲ့သူဖြစ်ပြီးတော့အစိုးရအလုပ်တော်တော်များများနဲ့အစိုးရနဲ့ဆက်ဆက်လုပ်နေရတဲ့အလုပ်တော်တော်များများကိုလှုပ်ဖူးသူဖြစ်ပါတယ်။